ချင်းပြည်နယ်ဟာခါမြို့မှာစစ်တပ်နဲ့ချင်းပြည်နယ်တွေကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမေလ16ရက်နေ့ညနေပိုင်းကတိုက်ခိုက်မှုဖြစ်ခဲ့ပါတယ်။ဟာခါမြို့ဘက်သွားတဲ့စစ်ကားတွေကိုဒေသခံကာကွယ်ရေးအဖွဲ့တွေကချုံခိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။တချိန်တည်းမှာပဲစစ်တပ်ကဖမ်းထားတဲ့ဆန္ဒပြသူတွေကိုပြန်လည်မပေးတာကြောင့်သူတို့ဖမ်းထားတဲ့ရဲတပ်ဖွဲ့ဝင်၄ယောက်ကိုတည်တံပေးလိုက်ပါတယ်။အခုလိုဟာခါမှာဖြစ်နေတဲ့အခြေအနေကို VOA သတင်းတောင်နိုင်ကွင်အင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ချင်းပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဆိုပြီးဖွဲ့ထားတဲ့ Chinland Defense Force CDF ရဲ့ဟာခါဒေသဆိုင်ရာဖွဲ့ကဟာခါမြို့ဘက်ကိုလာတဲ့စစ်ကားတန်းကိုမေလ16ရက်နေ့ကခြုံခိုတိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တာမှာသူတို့ဘက်ကတယောက်သေဆုံးသွားတယ်လို့ CDF ပြန်ကြားရေးတာဝန်ခံကပြောပါတယ
်။ဖြစ်စဉ်ကမနေ့က9နာရီခွဲဝန်းကျင်ကနေဒီကလေးကနေတက်လာတဲ့စစ်ကားလေးစီးပေါ့နော်။အဲဒီမှာကိုကျွန်တော်တို့ဒီ CDF ambush ဆိုင်လိုက်တာ။ဆိုင်လိုက်တော့သူတို့ကကြတော့6ရက်ပွေးချင်းတည်သွားတယ်6ရက်ကျော်တော့မိုင်းပြီးတော့သူတို့တိုင်ရရသွားတဲ့သူတွေရှိတယ်။ကျွန်တော်တို့ခက်ခါကြတော့ဒီအကောင်6ရက်ကျဆုံးနေ
စစ်တပ်နဲ့အပြန်အလှန်ပြစ်ခတ်မှုတွေတွင်စစ်တပ်ဘက်ကလက်လက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့သူကပြောပါတယ်။စစ်တပ်ဘက်ကသိခိုက်တူများတယ်လို့ CDF ဘက်ကပြောဆိုနေပေမဲ့ VOA ကတီးချားတီမပြုတ်နိုင်ပါဘူး။ဟာခါမျိုးပြစ်ခတ်တိုက်ခိုက်မှုနဲ့နှစ်ဖက်ဖမ်းဆီးမှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရတူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အခုလိုသတင်းတွေနဲ့ညနေပိုင်းတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်ဒီနေ့တော့ဟာကာမြို့မှာငြိမ်သက်နေပေမဲ့မြို့ဝင်ထွက်ကူသက်ဆိုင်ရာကတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ခံတွေကပြောပါတယ်။ဟာကာမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဇာနာပြပွဲတွေတွင်ဖမ်းဆီးခံရသူအယောက်60လောက်ကိုမေလ၂ရက်နေ့နောက်ဆုံးထားပြီးပြန်လွှတ်မပေးရင်စစ်ရေးနဲ့တိုက်ခိုက်သွားမယ်လို့ CNRF ဖွဲ့ကကြေညာထားတာပါ။အခုချိန်ထိတော့ဖမ်းခံရတဲ့သူတွေပြန်မလွတ်ကြသေးဘူးလို့မြို့ခံလူကပြောပါတယ်။
ခုထိတော့ပြန်မလွှတ်သေးသေးဘူးကြာကိုအဲဖမ်းခံရလေလေယောက်60ကျော်လောက်ရှိနေကြခုထိတော့ဟိုတရားမပြန်ဆက်လာမရှိသေးဘူးကြာ
ဆန္ဒပြသူတွေကိုပြန်မလွှတ်ပေးလို့မေလ4ရက်နေ့9ရက်နေ့တွေတုန်းကလည်းစစ်တပ်ရဲ့ဟာခါမြို့ဂိတ်စခန်းတွေကို CDF ဖွဲ့တွေကပရမတ်တကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာလည်းဖမ်းဆီးထားတဲ့သူတွေကိုစစ်တပ်ကပြန်လွှတ်မပေးတာကြောင့်အဖမ်းခံထားရတဲ့သူတွေကိုမေလ15ရက်8နာရီမတိုင်ခင်ပြန်လွှတ်ပေးဖို့ CDF ဘက်ကတောင်းဆိုထားပြီးသူတို့ဖမ်းထားတဲ့ရဲတပ်ဖွဲ့ဝင်တွေ3ယောက်နဲ့အလဲလှယ်လုပ်ဖို့ကမ်းလှမ်းခဲ့ပါတယ်။ပြည်နယ်ရင်သိမ်းရဲတွေဖြစ်တဲ့ရဲမှုစုလွင်၊သူရဲမှုစုဝင်တန်း၊သူရဲမှုစုံကြီးနဲ့သတင်းပေးဆိုင်ထွန်းလို့ကို CDF ဘက်ကဖမ်းဆီးထားတာပါ။ဒါပေမဲ့စိတ်ကောင်စီဘက်ကတစုံတရာတုတ်ပြန်တာမရှိခဲ့တာကြောင့် CDF ဘက်ကဖမ်းဆီးထားတဲ့ရင်သိမ်းရဲ3ဦးပါဝင်4ဦးစလုံးကိုတည်တံချလိုက်မယ်လို့ပြန်ကြားရေးတာဝန်ခံကပြောပါတယ
်ကျွန်တော်တို့ဒီမေလ15ရက်လာမနေ့ရှိနေတဲ့အချိန်ဒီဟာခါမှာဖန်ဆီးခံရတဲ့ဒီချင်းပြည်သူတွေအမြန်ဆုံးပြန်ဆက်သေးဖို့တောင်းဆိုရဲချင်းချင်းမရှိတော့ဒါမဲ့သူတို့ဘက်ကရင်ဆက်သေးတာလို့လည်းမရှိဘူးအာပြန်ထွက်ပေးတာလည်းမရှိဘူးဆိုတော့ကျွန်တော်တို့ကကြတော့ပြည်ထောင်ပြည်ပြီးကျွန်တော်တို့ကေတိုင်တော့အမြင့်ချမှတ်ပြီးဒီ
ပြီးခဲ့တဲ့မေလ2ရက်နေ့ကစပြီး4ရက်နေ့ထိဟာခါမြို့တွင်စစ်ကောင်စီတပ်ဖွဲ့ရဲ့ကင်းစခန်းတွေကို CDF တပ်ဖွဲ့ကနေ3ရက်ဆက်တိုက်တိုက်ခိုက်နေခဲ့တာပါဒီတိုက်ခိုက်မှုတွေမှာစစ်ကောင်စီဘက်က6ယောက်ကြဆုံးပြီးအများအပြားတန်ရာရတယ်လို့ CDF တပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးချင်းမြင့်နဲ့မင်းသားနဲ့ဟာခါမြို့တွေမှာစစ်အာဏာရှင်စန့်ကျင်ရေးဇာနာပြသပိတ်မှောက်မှုအပေါ်လုံခြုံရေးသားတွေဘက်ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နဲ့ကင်ဆွဲခုခံကာကွယ်တိုက်ခိုက်လာခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကွင်းအရင်တင်ပြပို့ခဲ့တာပါခင်ဗျာ။